ရဖာမြို့ကိုတိုက်တဲ့လက္ခဏာတွေအစ္စရေးစစ်တပ်ကဆက်လက်ပြသနေချိန်မှာပဲခန်ယူနစ်မြို့အနီးမှာဒုက္ခသည်တဲပေဖြစ်ပုံရတဲ့ဝင်းတဝင်းပေါ်လာခဲ့တာကိုဂျူဒူတပ်ပုံတွေကပြသနေပါတယ်။အေဘီသတင်းဌာနကကောင်းကင်တပ်ပုံတွေကိုဝေပိုင်းခြားသုံးသပ်ပြီးအင်္ဂါနေ့ကအခုလိုပြောလိုက်ကြပါ။မကြာမီရဲတပ်တပတ်တွေအတွင်းကအစ္စရေးစစ်တပ်ကခန်ယူနစ်မြို့ကိုပြစ်မှတ်ထားစစ်ဆင်ခဲ့ပါလေတဲ့။ဒါကြတော့ပိုင်းအစ်ချစ်နယ်ဇက်ကရဖာမြို့ကိုစစ်ဆင်ဖို့တဲ့ရဖာမှာရှိနေတဲ့အရသားတွေကိုရွှေ့ပြောင်းမဲ့အစီအစဉ်ရှိတယ်လို့အစ္စရေးကပြောထားပါတယ်။ဒါပေမဲ့တဲတွေကိုတိဆောက်ရမှာမပါဝင်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဆိုပါတယ်။အစ္စရေးကိုအမေရိကန်ကအကူအညီပေးဖို့ရထားငွေ26ဘီလီယံချိပြီးဒီထက်ဂါဇာမှာလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့9ဘီလီယံပါဝင်ပါတယ်။ယူကရိန်းအစ္စရေးနဲ့ထိုင်းဝမ်အကူအညီပေးရေးဥပဒေကြမ်းကိုအမေရိကန်အထက်လူတော်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးသမ္မတဘိုင်ဒန်လက်မှတ်ထိုးပြီးတာနဲ့တရားဝင်ဖြစ်လာမှာပါ။ဒါသာစစ်ပွဲကြောင့်ပါလက်စတိုင်း3400ကျော်သိမ်းဆုပ်ခဲ့ရမှာ3ပုံ2ပုံကအမျိုးသမီးနဲ့ကလေးတွေဖြစ်ကြသလိုလူရဲ 80% ကစစ်ဘေးရှောင်ဖြစ်တယ်လို့ဟားမတ်ရဲ့ကျန်းမာရေးဌာနကဆိုပါတယ်